Welcome to the Voice of America in Burmese.
သောရရှင်ပေါင်းတနေ့တာညနေခင်းမှာအမောပန်းပြေကြပါလေလားခင်ဗျာ VOA American တိုင်းရဲ့2014အောက်တိုဘာလ20ရက်နိုင်လာလေးညနေခင်းအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ19.25ဒိုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးကိုတင်ဆက်သွားမှာပါခင်ဗျာ
ကျွန်တော်တော့အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူတင်ဆက်ပေးမှာပါဆီးရီးယားနိုင်ငံနဲ့ဖြတ်ကျော်ဝင်ရောက်မဲ့အီရတ်ကတွေကိုတူရကီကကူညီခဲ့တာအင်ဒိုနီးရှားသမ္မတသစ်ဒီကနေ့မှာသမ္မတတာဝန်စတင်ထမ်းဆောင်ဖို့ကျန်းသစ်စာချိန်ဆလိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာပါကိုညဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာတင်းရင်လက်နက်ကင်တပ်ဖွဲ့၄ဖွဲ့ပြန်လဲဖွဲ့စည်းစူးစီးလိုက်တဲ့အပေါ်ကရင်လူမှုအဖွဲ့အစည်းတွေကကြိုးဆိုလိုက်ကြပါတယ်
ငင်းငင်းလှုပ်ဆောင်နေတဲ့ကာလမှာသူတို့ချင်းကျမတို့ပြည်လူမျိုးတွေအလုံးစီးလုံးညီညွတ်မှုနဲ့ပူပေါင်းလှုပ်ဆောင်မှုဟာငင်းချင်းရေးကို
ကရင်မျိုးသမီးအစီယုံကနော်စီယိုဖော်ပြောသွားတာပါဒီအကြောင်းနဲ့တူမြမမီရဲ့ထားသမဂအဖွဲ့ချုပ်ဖွဲ့စည်းလိုက်တဲ့အကြောင်းနဲ့အင်ဒိုနီးရှားသမ္မတသစ်ဖြစ်လာတဲ့ပရိဘောဂလုပ်ငန်းရှင်အကြောင်းတွေကိုလည်းပြောပြသွားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလာအိုတို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
ကဗာနီမျိုးကိုတိုက်ခိုက်နေတဲ့ကာဒစ်တိုက်ခိုက်ရေးသမားတွေကိုကူဖို့သွားတဲ့အီရတ်ခတ်တွေကိုစီးရီးယားနိုင်ငံနဲ့ဖြတ်ကျော်ဝင်ရောက်ဖို့ကူညီခဲ့တဲ့ကြောင်းတူရကီကပြောပါတယ်ဒီနေ့လာနေ့မှာတူရကီနိုင်ငံသားရေးဝန်ကြီးကာဗူဆိုဂလူကပက်ရှမာဂါတပ်ဖွဲ့တွေကိုကူညီခဲ့တာနဲ့ပတ်သက်ပြီးသတင်းတောက်တွေကိုအသေးစိတ်တော့ပြောကြားမသွားပါဘူးမနေ့ကတနင်္ဂနွေနေ့အစောပိုင်းထိတော့တူရကီဝန်ကြီးချုပ်ရစ်ချတ်ဒေးရဲ့ R1 ကသူ့နိုင်ငံအနေနဲ့ကတ်အဖွဲ့တွေကိုလက်နဲ့ကူညီပေးမှာမဟုတ်ဘူးလို့ပြောဆိုထားပြီးဒီကတ်အဖွဲ့တွေဟာတူရကီနဲ့အမေရိကန်တို့ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ကတ်အလုသမားပါတီနဲ့အတူတူပဲလို့ပြောဆိုထားတာပါဒီတော့တွင်စီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ IS Islamic အစွန်းရောက်တွေကိုတိုက်ခိုက်နေတဲ့ကတ်တပ်ဖွဲ့တွေအတွက်လက်နက်ခဲယံစေဝါနဲ့ရိခါထောက်ကူပစ္စည်းတွေကိုအမေရိကန်ကုန်တင်လေယာဉ်တွေနဲ့ပို့ပေးခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါရတယ်။အီရတ်မှာရှိတဲ့ကတ်အာနာဘိုင်းနီစီကနေတဆင့်ပေးပို့ခဲ့တာပါ။အရှေ့အလယ်ပိုင်းမှာအခြေစိုက်တဲ့အမေရိကန်စစ်ဌာနချုပ်ကကဗာနီမြို့ပတ်ဝန်းကျင်မှာရှိတဲ့တပ်ဖွဲ့တွေကိုတနင်္ဂနွေနေ့နှောင်းပိုင်းမှာအခုလိုလေကြောင်းကနေပစ္စည်းတွေနဲ့ပို့ဆောင်ပေးခဲ့တာဖြစ်ပြီးဒါဟာ IS အစွန်းရောက်တွေမြို့ကိုထိန်းချုပ်ဖို့ကြိုးစားနေတာကိုခုခံကာကွယ်နိုင်ဖို့အတွက်ဖြစ်ပါတယ်။စနေနေ့ကသမ္မတဥဘာမားနဲ့မစ္စတာအာဒိုဝန်တို့စကားပြောဆိုခဲ့ခြင်းတွင်အမေရိကန်စစ်တပ်ကလေကြောင်းကနေရိခါပစ်တင်းမှုတွေလုပ်သွားမယ်ဆိုတာကိုမစ္စတာဥဘာမားကမစ္စတာအာဒိုဝန်ကိုအတည်ပြုခဲ့တဲ့အကြောင်းအမေရိကန်ကြီးတန်းအရာရှိတွေကပြောပါရယ်တူရကီနိုင်ငံရဲ့ဆိုရိမ်မှုကိုအမေရိကန်နားလည်ပေမဲ့လက်တလုံးမှာတော့နှစ်နိုင်ငံစလုံးကပုံရံသူနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့သူတို့ကပြောပါရယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာသမ္မတသစ်ဂျိုကိုဝီဒိုဒိုကဒီကနေ့အစောပိုင်းမှာပဲကျန်းသစ်စာချိန်ဆလိုက်ပါတယ်သူဟာအင်ဒိုနီးရှားရဲ့နိုင်ငံရေးဖက်ကရောစစ်တပ်အတိုင်းဝိုင်းဖက်ကပါအခွင့်ထူးခံမဟုတ်တဲ့လူထုကရွေးကောက်တဲ့ပထမဆုံးသမ္မတလည်းဖြစ်ပါတယ်သမ္မတကျန်းသစ်စာချိန်ဆပွဲကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတက်ရောက်ခဲ့ပါတယ်ဒီလိုတက်ရောက်တာဟာအိုဘားမားအစိုးရရဲ့အာရှပစိဖိတ်ဒေသတွေအပေါ်အာရုံစိုက်နေတာကိုပိုထင်ရှားစေပါတယ်ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာအစ္စလာမစ်အစွန်းရောက်စစ်သွေးကြော်ရဲ့ချိန်ချောင်းခံရတာကိုပူပေါင်းချင်မုန်းတဲ့နေရာမှာအာရှနိုင်ငံတွေထိထိရရောက်ပါဝင်နိုင်မှုမျှော်မှန်းချက်နဲ့အင်ဒိုနီးရှားကိုရောက်နေတဲ့ဂျွန်ကယ်ရီကအာရှနိုင်ငံကောင်ဆောင်တွေနဲ့တွေ့ဆုံမှုရှိတယ်လို့လည်းအမေရိကန်အစိုးရအရာရှိတွေကပြောပါရယ်မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်စင်ကာပူဝန်ကြီးချုပ်လီစင်လွန်အပြင်ဘရူနိုင်းဘီရင်ဟာနယ်ဘောလ်ကီယာဒိုနဲ့တမကအစိုးရအရာရှိအတော်များများနဲ့လည်းမစ္စတာကယ်ရီတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံဘက်ကနေဆက်မှာပြစ်ခတ်ရန်ဆမှုတွေလုပ်နေတာရပ်ဖို့တောင်ကိုရီးယားကသတိပေးလိုက်ပါတယ်အစဉ်ချင်းမဲ့စီးရီးယားရန်ဆမှုတွေကိုချက်ချင်းရပ်ဖို့မြောက်ကိုရီးယားကိုသတိပေးထားတဲ့အကြောင်းကိုတော့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကင်မင်ဆွတ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ
်우리 군은 그 전 전선에서 북한군의 동향을 면밀히 주시하고 있습니다
မြောက်ကိုရီးယားရဲ့စီးရီးလှုပ်ရှားမှုတွေကိုနေရာတိုင်းမှာအနီးကပ်စောင့်ကြည့်နေပါတယ်မြောက်ကိုရီးယားရဲ့နောက်ထပ်စီးရီးရန်ဆမှုတွေအတွက်လည်းအသေးစိတ်ပြင်ဆင်နေပါတယ်နှစ်ဖက်စီးရီးဆေးရေးသဘောတူညီချက်ကိုချိုးဖောက်တဲ့လှုပ်ဆောင်မှုတွေနဲ့တင်းမာမှုတွေတိုးလာစေမဲ့အစဉ်ချင်းမဲ့စီးရီးရန်ဆမှုတွေချက်ချင်းရပ်ဖို့မြောက်ကိုရီးယားကိုပြင်းပြင်းထန်ထန်သတိပေးထားတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောဝန်ရာကပြောသွားတာပါမကြသေးခင်ကနေဆက်ဖြစ်ရတွေကြောင့်တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားစီစဉ်ထားတဲ့အစမြင့်ဆွေးနွေးပွဲတွေထိခိုက်ခဲ့ရပါတယ်ဒီလအစောပိုင်းကမြောက်ကိုရီးယားထိပ်တန်းအရာရှိတွေ ကျောင်းကိုရီးယားကိုရုတ်တရက်ရောက်ရှိစဉ်အတွင်းနှစ်ဖက်ဆွေးနွေးပွဲတွေရပ်ဆိုင်ဖို့စုံပြတ်ခဲ့ကြတာဖြစ်ပါတယ်။နှစ်နိုင်ငံနေကြားဆောင်တပ်ဖွဲ့တွေမနေ့ကတနင်္ဂနွေနေ့မှာအပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တယ်လို့လည်းတောင်ကိုရီးယားအရာရှိတွေကပြောပါတယ်။ထိခိုက်ပျက်စီးမှုသတင်းတွေတော့ထွက်မလာသေးပါဘူး။ဒီလအစောပိုင်းတုန်းကလည်းမြောက်ကိုရီးယားစန့်ကျင်တဲ့ဝါရဖြန့်စာရွက်စာရင်းတွေကိုတောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေကမိုးပြံပူပေါင်းတွေမှာချိန်ပြီးနေဆက်ကနေတဆင့်ကျေးချတာတွေလုပ်ခဲ့ပြီးတဲ့နောက်နှစ်ဖက်တပ်ဖွဲ့တွေကြားပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။
တရင်ပတ်တွေချီလာပြီဖြစ်တဲ့ဟောင်ကောင်ဆန္ဒပြပွဲတွေကိုပြည်ပအင်အားစုတွေကကြိုးကင်ဆောင်ရွက်နေတာလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောဆိုလိုက်တာနဲ့ပတ်သက်ပြီးဟောင်ကောင်ဒီမိုကရေစီရေးကောင်ဆောင်တွေကညင်ဆိုလိုက်ပါတယ်။အုပ်ချုပ်ရေးမှူးလီချွန်ချောင်းဟင်ဟာသူလှုပ်ကြံပြောဆိုနေတာဖြစ်တယ်လို့ဟောင်ကောင်ကျောင်းသားများအဖွဲ့ချုပ်ရဲ့အတွင်းရေးမှူးချုပ် Alex Crow ကပြောဆိုပါတယ်။ဒီလိုဆွဆွဲပြောဆိုမှုအတွက်တက်တဲ့အထောက်အထားပြပါလို့လည်းအုပ်ချုပ်ရေးမှူးလီယွန်ကိုကျောင်းသားကောင်ဆောင်ချောင်းကစင်ခေါ်ခဲ့ပါတယ်။မနေ့ကတနင်္ဂနွေနေ့အစောပိုင်းကရုပ်မြင်သံကြားတွေ့ဆုံမေးမြန်းခန်းတစ်ခုမှာမစ္စတာလီယွန်ကသတင်းပတ်တွေနဲ့ချီကြားလာပြီးဖြစ်တဲ့ဆန္ဒပြပွဲတွေဟာပြည်ရင်းလှုပ်ရှားမှုတသက်မဟုတ်တော့ဘူးလို့ဆိုပြီးဒီဆန္ဒပြပွဲတွေမှာပြည်ပကအင်အားတွေပါဝင်ပတ်သက်နေတယ်လို့ဆွဆွဲပြောဆိုခဲ့တာပါဒါပေမဲ့ဒီဆန္ဒပြပွဲတွေရဲ့နောက်ကွယ်မှာပြည်နိုင်ငံခြားတိုင်းပြည်တွေပဲအဖွဲ့အစည်းတွေရှိနေတယ်ဆိုတာကိုပြောဖို့တော့သူညင်းခဲ့ပါတယ်မစ္စတာလီယွန်ရဲ့အခုလိုဆွဆွဲပြောဆိုမှုဟာဟောင်ကောင်ဆန္ဒပြပွဲတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့တခြားအနောက်နိုင်ငံတွေကကြိုးကင်ချဲလဲနေတယ်လို့တရုတ်အစိုးရအဘော်ကသတင်းစာရီမှာမကြာခင်ကဖော်ပြချက်တွေနဲ့အတူထင်ရှားနေတာလည်းဖြစ်ပါရဲ့ရှင
် UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
VOA ကနေတနင်္လာနေ့ညနေခင်းသတင်းများကိုဆက်လက်ကြီးညာနေပါတယ်။ရက်ပေါင်း42ရက်ကြာခဲ့တဲ့အထိအီဘိုလာရောဂါပိုးနောက်ထပ်ကူးစက်ခံရသူမရှိတဲ့အတွက်နိုင်ဂျီးရီးယားနိုင်ငံဟာအီဘိုလာရောဂါကင်းရှင်းတဲ့နိုင်ငံဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုလိုက်ပါတယ်။ WHO ပြောခွင့်ရရူအီဂမ်မာကဒီလိုတုတ်တက်လာတဲ့အခြေအနေနဲ့ပတ်သက်ပြီးဒါဟာတကယ့်ကိုအောင်မြင်တဲ့ကိစ္စရပ်တစ်ခုဖြစ်တယ်လို့ဆိုပါတယ်။နိုင်ဂျီးရီးယားမှာအီဘိုလာရောဂါကူးစက်ခံရသူအယောက်20လောက်ရှိခဲ့ပြီး10ယောက်ဟာဒီရောဂါကြောင့်သေဆုံးခဲ့ပါတယ်။လွန်ခဲ့တဲ့အပတ်တုန်းကတော့စနေဂေါနိုင်ငံဟာအီဘိုလာရောဂါကင်းရှင်းတဲ့နိုင်ငံဖြစ်ကြောင်း WHO ကကြေညာခဲ့တာပါဒီတော်တွင်လူပေါင်း 4,500 ကျော်ကိုသေဆုံးစေခဲ့တဲ့အီဘိုလာရောဂါပိုးထပ်မံဖြစ်ပွားတာမျိုးမဖြစ်အောင်ကာကွယ်တားဆီးဖို့ကျန်းမာရေးစနစ်ကိုပိုအားကောင်းလာအောင်ရေရှည်ရင်းနှီးမြှုပ်နှံသွားဖို့လိုမယ်ကြောင်းလိုင်ဘေးရီးယားသမ္မတ Alan Johnson Sirleaf ကပြောဆိုလိုက်ပါတယ်အီဘိုလာရောဂါပြန့်ပွားမှုနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုံ့ပြန်ဆောင်ရွက်မှုတွေဟာနှီးကွေပြီးကျန်းမာရေးလုပ်သားတွေအနေနဲ့ရောဂါပြန့်ပွားမှုတားဆီးရေးမှာလည်းအခက်အခဲအများပြားရှိခဲ့တဲ့အကြောင်း Washington Post သတင်းစာသဘောထားအမြင်ကဏ္ဍမှာရေးသားခဲ့ပါတယ်ခင်ဗျာ
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေအစိုးရအဖွဲ့ထဲကအမျိုးသမီးဝန်ကြီးချုပ်နှစ်ယောက်ဟာမဲဆွယ်စည်းရုံးဖို့နိုင်ငံရဲ့ရန်မုံငွေတွေအလွဲသုံးစားလုပ်ခဲ့တယ်ဆိုရဲဆွဆွဲဆက်ကြောင်းဒီကနေ့အစောပိုင်းကပဲရာထူးကနှုတ်ထက်သွားပါတယ်ဂျပန်ဝန်ကြီးချုပ်ဟောင်ရဲ့သမီးဖြစ်တဲ့ကုံတော်ရေးဝန်ကြီးယူကိုအဘူချီကိုဆွဆွဲချက်တွေတရင်အရင်တရင်ဘက်ကထွက်ပေါ်လာတာပါထောက်ခံမဲရရဖို့နိုင်ငံရဲ့ရန်မုံငွေဒေါ်လာထောင်ပေါင်းများစွာကိုပြဆက်လက်မှတ်တွင်နဲ့လက်ဆောင်ပစ္စည်းတွေဝယ်ယူခဲ့တယ်လို့သူကဆွဆွဲခံရတာပါကုံတော်ရေးဝန်ကြီးနှုတ်ထက်သွားလိုက်ပြီးနိုင်ပိုင်းအကြာမှာပဲတရားရေးဝန်ကြီးမီဒိုရီမတ်ဆူရှိမာကလည်းသူ့ကိုမဲပေးဖို့ရေးသားထားတဲ့သူ့ပုံပါတဲ့လက်ကမ်းစာဆောင်တွေဝင်ငှခဲ့တဲ့အတွက်ရွေးကောက်ပွဲဆိုင်ရာဥပဒေကိုချိုးဖောက်ခဲ့တယ်လို့ဆွဆွဲခံရတာကြောင့်နှုတ်ထွက်သွားပြန်ပါတယ်။ဝန်ကြီးချုပ်အာဘေကတော့အဲ့ဒီဝန်ကြီးတွေကိုသူခန့်အပ်ခဲ့တာကြောင့်သူ့မှာတာဝန်ရှိတယ်လို့ပြောဆိုပြီးဂျပန်လူထုကိုတောင်းပန်ခဲ့ပါတယ်။ဒီကနေ့နောက်ပိုင်းမှာပဲဝန်ကြီးအသစ်တွေကိုအစားထိုးခန့်အပ်သွားမယ်လို့သူကဆက်ပြောပါရတယ်။2012ခုနှစ်ရာထူးရယူခဲ့ချိန်ကစလို့ဝန်ကြီးနှစ်ယောက်တပြိုင်တည်းနှုတ်ထက်သွားတာဟာမစ္စတာအာဘေအတွက်တိတာထင်ရှားလာတဲ့ပြဿနာတစ်ခုဖြစ်ပါရတယ်။နှစ်အလိုက်ဝန်ကြီးအပြောင်းအလဲလုပ်လို့ရှိတဲ့သူ့အစိုးရကိုလည်းအာအင်ရော့နေသွားစေပါရတယ်။ဂျပန်နိုင်ငံမှာနိုင်ငံရဲ့ရာမုံငွေအလွဲသုံးစားလုပ်မှုတွေဟာအယိုးဆွဲနေတဲ့ပြဿနာပါ။ဒါပေမဲ့လည်းအစီအစိုးရတွေနဲ့ဆိုင်ရင်အခုလိုပြဿနာလက်မနဲ့လက်ဆောင်ပစ္စည်းဝယ်တဲ့ဆွဆွဲမှုဟာအသေးအဖွဲကိစ္စဖြစ်ပါရရှင်။
တရုတ်နိုင်ငံမှာကျင်းပနေတဲ့ကွန်မြူနစ်ပါတီရဲ့လျှက်ကြအစည်းအဝေးတွင်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ HRW လူခွင့်စောင့်ကြည့်ရေးအဖွဲ့ကြီးကအာဏာရတရုတ်ကွန်မြူနစ်ပါတီဘိုဟိုကော်မတီကိုတောင်းဆိုလိုက်ပါတယ် HRW တရုတ်နိုင်ငံဆိုင်ရာဒါရိုက်တာဆိုဖီယာရစ်ချာဆင်က တရုတ်သမ္မတရှင်ချင်းပင်စီကိုရေးသားပေးပို့တဲ့စာမှာတရုတ်နိုင်ငံရဲ့အရေးပါတဲ့ဥပဒေနဲ့ပတ်သက်ပြီးပြန်လည်ပြင်ဆင်ရေးကိစ္စတွေဆောင်ရွက်တာမျိုးမရှိဘဲလူလူရဲ့အခြေခံအခွင့်အရေးတွေကလည်းနေ့စဉ်နေ့တိုင်းချိုးဖောက်ခံနေရတယ်ဆိုပြီးရေးသားထားပါတယ်တရုတ်နိုင်ငံလူခွင့်အခြေအနေတိုးတက်လာဖို့အတွက်လှုပ်ဆောင်ရမှာတွေကိုလည်း HRW ကအကြံပြုထားပါတယ်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုကြောင့်ဖမ်းဆီးခံထားရသူတွေကိုလွတ်ပေးဖို့ဟောင်ကောင်ရေးနဲ့ပတ်သက်ပြီးဂျာဝန်ဆက်ဖက်တာတွေနောက်မတရားဖမ်းဆီးထိန်းသိမ်းတာတွေမလုပ်ဖို့ကို HRW ကအကြံပြုထားခဲ့ပါတယ်ခင်ဗျာ
အီရတ်တပ်ဖွဲ့တွေကိုအကြံဉာဏ်နဲ့အတူအကူအညီတွေပေးဖို့အတွက်ဩစတြေးလျကအီရတ်ကိုအထူးတပ်ဖွဲ့ဆီလုပ်ဖို့ကိစ္စကိုအီရတ်အစိုးရနဲ့သဘောတူညီမှုရယူနိုင်ခဲ့တဲ့အကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂျူလီဘစ်ရှော့ကပြောပါရတယ်။ဒီတပ်ဖွဲ့တွေကိုဘယ်တော့ဆီလုပ်နေရချထားမယ်ဆိုတာကိုတော့ဩစတြေးလျစစ်တပ်ဖက်ကဆုံးဖြတ်မှဖြစ်တယ်လို့အီရတ်နိုင်ငံမြို့တော်ဘက်ဂဒတ်မှာနိုင်ငံခြားရေးဝန်ကြီးဘစ်ရှော့ကပြောထားတာပါ။နိုင်ငံခြားရေးဝန်ကြီးခုလိုမပြောဆိုခင်ပြီးခဲ့တဲ့ပုတ်ထူးနေ့တုန်းကတော့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကဩစတြေးလျအထူးတပ်ဖွဲ့တွေအီရတ်နိုင်ငံထဲသွားရောက်ဖို့ကိစ္စမှာအီရတ်အစိုးရကလိုအပ်တဲ့ဥပဒေကြောင်းအရတရားဝင်အမခန့်စီစဉ်ပေးတာတွေမရှိသေးတာကြောင့်တပ်ဖွဲ့တွေမထွက်ခွာနိုင်ပေသူလို့ပြောဆိုခဲ့တာပါတကယ်တော့ဩစတြေးလျအထူးတပ်ဖွဲ့တွေဟာအမေရိကန်အစိုးရရဲ့တောင်းဆိုချက်နဲ့လွန်ခဲ့တဲ့တလလောက်ကလေးကအာရဗ်စော်ဘွားများပြည်ထောင်စု UAE မှာရောက်ရှိနေတာဖြစ်ပါရဲ့ရှင
်ထိုင်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ VOA ရအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ bambi.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတွားရောက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်နှစ်ပေါင်း60ကျော်လက်နက်ကင်တော်လန်ကြီးလှုပ်လာတဲ့ကရင်အမျိုးသားအစည်းအရုံး KNU ရဲ့အရေးပေါ်ဗဟိုကော်မတီအစည်းအဝေးနှီးကပ်လာချိန်မှာကရင်လူထုအခြေပြုအဖွဲ့အစည်းတွေနဲ့ပြည်ပရောက်ကရင်အဖွဲ့အစည်းတွေကကရင်လက်နက်ကင်အဖွဲ့တွေရဲ့ပေါင်းစည်းမှုကိုထောက်ခံတဲ့သဘောထားကြေညာချက်တွေထုတ်ပြန်လာသလိုတိုင်းဒေသလက်နက်ကင်တပ်ပေါင်းစုဖြစ်တဲ့ UNFC အဖွဲ့တဲကနေခွဲမထွက်သွားဖို့တောင်းဆိုလာကြပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအင်းမာကသတင်းပေးပို့ထားပါတယ်။
မကြာခင်ကျင်းပဖို့ရှိနေတဲ့ကရင်မျိုးသားအစည်းအရုံးရဲ့အရေးပေါ်ဗဟိုကော်မတီအစည်းအဝေးမှာကရင်ခေါင်းဆောင်တွေကြားအမြင်ကွဲလွဲမှုတွေကိုဆွေးနွေးကြဖို့အတွက်ကအဓိကအကြောင်းအချက်လိုဖြစ်လာတာပါကရင်လက်နက်ကင်တွေကိုကရင်လူထုအခြေပြုအဖွဲ့အစည်းတွေကလည်းကရင်လူထုတွေရဲ့စန္ဒသဘောထားတွေကိုလေးစားလိုက်နာဖို့တင်ပြတောင်းဆိုမှုတွေလှုပ်လာပါတယ်အောက်တိုဘာလ19ရက်နေ့မှာတော့ကရင်အမျိုးသမီးအဖွဲ့3ဖွဲ့ကနေကရင်လက်နက်ကင်တွေရဲ့ပေါင်းစည်းဓာတ်တွေကိုကြိုဆိုကြောင်းပြောဆိုထားပါတယ်အမျိုးသမီးအဖွဲ့ဝင်အင်အား4000ခွဲခန့်ရှိတဲ့ကရင်အမျိုးသမီးအစည်းအရုံးက North CEO 4ကတော့ငင်းငယ်ရေးလုပ်နေတဲ့ကာလမှာညီညွတ်ရေးဟာအရေးကြီးတဲ့အကြောင်းအခုလိုပြောပါဗျာ။င
င်းငယ်ရေးလှုပ်ဆောင်နေတဲ့ကာလမှာအထူးသဖြင့်ကျမတို့ပြည်လူမျိုးတွေအလုံးစီးလုံးညီညွတ်မှုနဲ့ပူပေါင်းလှုပ်ဆောင်မှုဟာငင်းငယ်ရေးကိုအထောက်အကူဖြစ်နေလို့ကျမယုံကြည်ပါတယ်။ကျမတို့ပြည်လူမျိုးအတွက်လည်းအရေးကြီးတယ်။တကယ်လည်းလိုအပ်တာလည်းဝမ်းလဲစားတယ်ကြိုလဲကြိုဆိုပါတယ်။ကျမတို့ပြည်နဲ့နိုင်ငံအလုံးစုစည်းစည်းတဲ့ရှိဖို့နဲ့ပူပေါင်းပါဝင်မှုရှိမှဒီငင်းချင်ရေးလှုပ်ဆောင်နေရတာကိုအထောက်အကူဖြစ်စေပါတယ်
ပြည်တွင်းအခြေစိုက်ကရင်ဝူမန်ယူနီယံကနော်အုံးလှကတော့ပြည်တွင်းစစ်အတွင်းမှာကရင်မျိုးသမီးတွေလိမ်မိုင်းဆိုင်ရာစော်ကားမှုတွေကြုံရတဲ့အတွက်ကရင်လက်နက်ကိုင်တွေညီညွတ်မယ်ဆိုရင်ကရင်အမျိုးသမီးတွေကိုကာကွယ်နိုင်မယ်လို့ဆိုပါတယ်
။ကွဲကွဲချက်ဖြစ်နေတာကိုပြန်ပေါင်းစုကျင်တာအလုံးဆန္ဒပဲ။ဒါကရင်လူတွေရဲ့ဆန္ဒပဲဖြစ်တယ်။ဖြစ်ပြနေရတယ်မှာတက်ပတ်ပြနေရတဲ့အတိုင်းမှာကအများစုဒီမျိုးသမီးတွေအလုံးကအထမလင်းစံဖက်ခံမှုကစစ်တပ်ကအများဆုံးကျုံတာဖြစ်တယ်။လည်းကရင်ချင်းချင်းဒီမှာကတိတ်မဖြစ်ဘူးကျမတို့ပြီးတော့ပါတယ်ပေါ့နော်ရှိသေးတယ်မင်းနေပါတယ်အများစုကစစ်တပ်ကဖြစ်တဲ့ဒါကိုကင်းချင်းချင်းဒေသမှာလည်းကရင်ပေါင်းချင်းရောဒီကာကွယ်မှုတစ်ခုလည်းရနိုင်မျိုးမြန်လေးဒီအချက်မှာပါပါလိမ့်ရှင်
1949ခုနှစ်ကဖွဲ့စည်းထားတဲ့အမိကိုပြန်ယူပြီး KAF လို့ခေါ်တဲ့ကော်တူးလေတက်မတော်ဆိုတာကိုကရင်လက်နက်ကိုင်လေးဖွဲ့ကမကြခင်ကပဲစုစည်းပြီးပြန်လည်ဖွဲ့စည်းခဲ့ပါတယ်။ဒီလိုဖွဲ့စည်းမှုကိုနိုင်ငံတကာအသီးသီးမှရှိတဲ့နိုင်ငံတကာကရင်မျိုးသားအစည်းအရုံးကနေထောက်ခံခဲ့ပြီး KNU အနေနဲ့လည်းညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေခွဲမထွက်ဖို့အတွက်လည်းတိုက်တွန်းထားပါတယ်။ဒါဟာအာရှပစိဖိတ်နဲ့ဥရောပရောက်ကရင်နေအမေရိကန်နဲ့ကနေဒါရောက်ကရင်လူမျိုးတွေပါဝင်တဲ့နိုင်ငံတကာကရင်အမျိုးသားအစည်းအရုံး IKO ကတောင်းဆိုလိုက်တာဖြစ်ပြီးကရင်ခေါင်းဆောင်တွေအနေနဲ့မရှောင်လွှဲအပ်တဲ့သမိုင်းပေးတာဝန်အဖြစ်ပါဝင်ကြဖို့လည်းတောင်းဆိုထားတာပါ ဒီအပိုင်းအတွင်းမှာပဲအဖွဲ့ပေါင်း85ဖွဲ့ပါဝင်တဲ့ကရင်ပြည်သူ့ဖော်ရန်ကိုကရင်ပြည်နယ်အတွင်းမှာနှစ်ရက်ကြာကျင်းပခဲ့ပြီးကရင်လက်နက်ကိုင်တွေအနေနဲ့ငင်းညာရေးတည်ဆောက်နေတဲ့ကာလမှာစီးပွားရေးရင်းနှီးမြှုပ်နှံမှုထက်ငင်းညာရေးတည်ဆောက်မှုလုပ်ငန်းစဉ်ကိုဦးစားပေးဖို့တောင်းဆိုထားပါတယ်ငြိမ်းချမ်းမှုနဲ့တည်ငြိမ်မှုမရှိသေးတဲ့နေရာဒေသတွေမှာအကြီးစားရင်းနှီးမြှုပ်နှံမှုတွေလုပ်မယ်ဆိုရင်ဒေသခံလူမှုရဲ့သဘောထားတွေရယူဖို့အတွက်ကရင်ပြည်နယ်ပြည်သူ့ဖိုရမ်ကနေအကြံပြုထားပါတယ်။ပြီးခဲ့တဲ့လပိုင်းနေ့အတွင်းကကရင်လူမှုတွေရဲ့သဘောထားတွေကိုကရင်လက်နက်ကိုင်အဖွဲ့တွေစီကိုလိမ့်မှုပြီးပေးပို့ထားချက်မှာတော့ကရင်နယ်ခြားဆောင်တပ်တွေအပါအဝင်ကရင်လက်နက်ကိုင်တပ်တွေကိုညှဉ်းညွတ်ဖို့အတွက်တရားဝင်တောင်းဆိုခဲ့ပါတယ်။16နှစ်ကြာကရင်လက်နက်ကင်တပ်ဖွဲ့တွေအချင်းချင်းအပြန်အလှန်တိုက်ခိုက်နေမှုတွေကြောင့်မိဘမဲ့ဖြစ်ရသူတွေ၊မုတ်ဆိုးမတွေ၊ဒုက္ခိတဖြစ်ရသူတွေ၊ဒုက္ခသည်ဖြစ်ရွှေ့ပြောင်းနေထိုင်ရသူတွေဖြစ်လာရကြောင်းပြည်သူတွေရဲ့ဒုက္ခတွေဟာကရင်ခေါင်းဆောင်တွေရဲ့မညီညွတ်မှုရဲ့အနိဋ္ဌာယုံဖြစ်ကရင်လူထုကပြောဆိုထားပါတယ်မကြခင်ကျင်းပမဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့အရေးပေါ်ဘိုးကော်မတီအစည်းအဝေးမှာတော့ UNFC ကနေနှုတ်မထွက်ရေးကအားသာမှုတွေဖြစ်လာနိုင်ပြီးကော်တူးလေတက်မတော်ကိစ္စကတော့နှစ်ဖက်အခြေတင်ဆွေးနွေးမှုတွေဖြစ်လာနိုင်မယ်လို့ယူဆကြောင်းကရင်ခေါင်းဆောင်နေကြာခန့်မှန်းပြောဆိုမှုတွေရှိနေပါတယ်ရှင်
VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ပါခင်ဗျာအခုတခါတော့အလို့သမားတမကဖွဲ့စည်းတဲ့အကြောင်းပါမြန်မာနိုင်ငံမှာအခက်အခဲတွေကြုံနေရစေလမ်းပန်းဆက်သွယ်ရေးလုပ်ငန်းအတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေစတင်ဝင်ရောက်လာချိန်မြမမီးရထားဝန်ထမ်းတွေအတွက်နိုင်ငံတကာစံချိန်ပြီးအလို့သမားအခွင့်အရေးတွေရရှိလာအောင်ဆောင်ရွက်ဖို့မြမမီးရထားတမကများအဖွဲ့ချုပ်ကိုဖွဲ့စည်းလိုက်နိုင်ပြီဖြစ်တယ်လို့မြမနိုင်ငံအလို့သမားများတမကအဖွဲ့ချုပ် FDUM ကပြောဆိုပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့မြမမီးရထားအလို့သမားတွေရဲ့ကိုယ်စားလှယ်တွေအစည်းအဝေးကျင်းပပြုလုပ်ပြီးတဲ့နောက်အခုလိုဆုံးဖြတ်ခဲ့တာပါမြမနိုင်ငံအလို့သမားမြတ်တမကအဖွဲ့ချုပ်ရဲ့စက်မှုကုန်ထုတ်ကဏ္ဍအလို့သမားတွေအတွက်ဆောင်ရွက်နေတဲ့အကြောင်းကိုတော့မတ်စုမွန်ကပြောပြပါမယ်
။ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံအတွင်းမှာစီးပွားရေးကဏ္ဍတိုးတက်လာအောင်လို့တည်ယူပို့ဆောင်ရေးနဲ့လမ်းပန်းဆက်သွယ်ရေးလုပ်ငန်းတွေကိုခေမီနီးစနစ်တွေနဲ့ဆောင်ရွက်ဖို့အစိုးရနဲ့နိုင်ငံတကာကစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်လာခြင်းဖြစ်ပါတယ်။ကုန်လမ်းပို့ဆောင်ရေးလုပ်ငန်းမှာအရေးကြီးတဲ့ကဏ္ဍဖြစ်တဲ့မြမမီးရထားလုပ်ငန်းခွင်တွင်ကဝန်ထမ်းအလို့သမားတွေလည်းမြမမီးရထားဝန်ထမ်းတွေရဲ့ရပိုင်ခွင့်၊ကျန်းမာရေး၊ပညာရေးအလို့သမားခွင့်ရေးဆိုင်ရာတွေတောင်းဆိုနိုင်မှုအရေးတမကဖွဲ့စည်းနိုင်မှုအလို့သမားကိုယ်စားလှယ်တွေစုဝေးခဲ့ကြတယ်လို့မြန်မာနိုင်ငံအလို့သမားများတမကအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝေချိုကပြောပါတယ
်ကျွန်တော်မြန်မာမျိုးသားတမကများအဖွဲ့ချုပ်ပေါ့ဘာကြောင့်ချုပ်တော့အဲ့ဒီမှာကျွန်တော်တို့ဒီလိုရဲ့ contribution တွေပါဆွဲရတာဟုတ်ဒီရထားကကျွန်တော်တို့ဒီမှာအစိုးရပဲရှိတာဟုတ်ပုံပြရတာမရှိတာမရှိတော့ကျွန်တော်တို့ကအင်းစိန်စက်ပြင်းပြောပြီးတော့လာထောင်းနော်တွဲပြင်းနဲ့စက်ကောင်းပြင်းပြီးတော့မြင့်ငယ်လိုကိုမတက်ပေါ့နော်ဒီကစက်ကောင်းပြင်းစက်ရုပ်ပြီးတော့တာစီပြီးတော့မော်လမြိုင်အဲ့ဒီအရည်အားလုံးပေါ့ကျွန်တော်တို့ဒီကလေးတွေခေါ်ပြီးတော့ကျွန်တော်တို့15ဦးနဲ့ပေါ့အားလုံးဥက္ကဋ္ဌဒီဥက္ကဋ္ဌဒီနမနာယေမူဒါစုအရာစာမုန်ကြီးလေးကြီးနဲ့ခွင့်ရအမှညီမပေါ့ပေါ့နော်ဒီလိုကတိကျညီမမှုဆိုစားသိရှိနေတော့ဟုတ်လားဒါပေမဲ့ကျွန်တော်တို့စိတ်လွတ်ရမယ့်အားကြီးအများကြီးပါ
မြန်မာနိုင်ငံအလို့သမားများတမကအဖွဲ့ချုပ်ကနေဦးစီးပြီးတော့မြန်မာမီယထာအလို့သမားတွေရဲ့အရေးဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့ပထမဦးဆုံးအကြိမ်မြန်မာမီယထာအလို့သမားတမကများအဖွဲ့ချုပ်ကိုဖွဲ့စည်းနိုင်ခဲ့တာဖြစ်ပါတယ်မြန်မာမီယထာလုပ်ငန်းခွင်တွင်ကအလို့သမားတွေကြုံနေရတဲ့အခက်အခဲအလို့သမားခွင့်ရရပိုင်ခွင့်နဲ့ပတ်သက်လို့ဆွေးနွေးပြခဲ့တယ်လို့ဦးဝေချိုကဆိုပါတယ်မြန်မာမီယထာဝန်ထမ်းတွေအတွက်လုပ်ငန်းခွင်လုံခြုံစိတ်ချမှုရှိရေးအပါအဝင်မီယထာတည်ယူပို့ဆောင်ရေးမှာခင်မီစက္ကရိယာနည်းပညာတွေနဲ့လုပ်ကိုင်နိုင်ဖို့စပိုင်းဆိုင်ရာစက္ကရိယာကျွမ်းကျင်မှုဆိုင်ရာသင်တန်းတွေကိုလည်းနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်မှုရှိတယ်လို့မြန်မာနိုင်ငံအလို့သမားများတမကအဖွဲ့ချုပ်ကပြောပါတ
ယ်။ယထာကမရှိတဲ့လို့ဘာမှမရှိဘူး။ရုပ်ဘတ်ဆိုတာလည်းဘာမှမရှိဘူးလို့ပြောနေလေ။နောက်ဆုံးကျွန်တော်တို့ဒီ transportation မှာပြည်ထင်းပေါ့နော်။သွားရမှာယထာအသိရေးကြည့်တယ်လေ။ယထာအများအများဆုံးရမယ်။ဒါဟုတ်ဟဲ့လေအခုကျွန်တော်တို့အရင်းကြီးနိုင်ငံဖြစ်တဲ့ယူရီယာဘန်ကမှာလက်ကြည့်လေ။နော်ယထာဆိုနော်သူတို့အများကြီးသူတို့ဟိုအဆင်ပြေသွားတယ်လေ။ဒီမှာကျွန်တော်တို့ဒီမှာတော့အဲ့လိုမရှိယထာမရှိတော့ကျွန်တော်တို့လမ်းကပတ်စားကြီးရရှိရပါတော့လမ်းကြီးလည်းကျွန်တော်တို့ဟိုဘလောက်အရင်ကြတဲ့လမ်းတွေဘလောက်ပဲချက်ချက်ဒီအနေနဲ့ကျွန်တော် traffic ကျနေကျွန်တော်ဒီမှာနော်တော်အပြတ်တဲတွေဖြစ်နေတယ်နော်တ냐ကို15မိနစ်လောက်သွားနေနေရောကျွန်တော်တခါကျရင် traffic jam ဖြစ်တဲ့အတွက်နော်ကျွန်တော်တို့စနားကြီးပါလောက်သွားရတာလည်းရှိတယ်အဲ့လိုမျိုးတွေပေါ့နော်ဟောအဲ့လိုတွေဖြစ်နေကြတော့နောက်ဒီယထာလုပ်ငန်းကတုတ်တက်လုံလာနေချင်လို့ရှိရင်တော့အများကြီးသင်ပြသွားမယ်နောက်ပြီးတော့အများဆုံးလည်းရမယ်ဒါသာဖွင့်ပြလက်တွေဝင်လာတဲ့ကောင်ကြီးအများကြီးရရှိတယ်တို့တကယ်လို့ဝင်လာလို့ဒီကျွန်တော်တို့ဒီလူကြီးမားကြီးတက်ကနေပေါ့နော်အဆင်ပြေဖြစ်နေအောင်ကျွန်တော်တို့ဘက်ကနော်သူတို့ရဲ့ ့ဒါလုတ်ချင်တယ်လုတ်လို့မရအောင်ပေါ့နော်အလုပ်သမားတွေအသိပညာတွေပြီးဟာကျွန်တော်တို့နော်ဒါတွေလည်းရှိသေးတယ်အများကြီးရှိပါတယ်
မြန်မာနိုင်ငံအလုံသမားများတမကအဖွဲ့ချုပ် FDUM ကနေဦးစီးပြီးတော့လဲစက်မှုကုံထုတ်ခန္ဓာအလုံသမားတမကများအဖွဲ့ချုပ်ညီလာခံကိုကျင်းပပြီးတော့စက်မှုကုံထုတ်လုပ်ငန်းခွင်အတွင်းကအလုံသမားတွေရဲ့အခွင့်အရေးရပိုင်ခွင့်နဲ့အလုံသမားတွေလက်ရှိရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်နိုင်ငံသားယင်းနှိမ့်မြောက်နံမှုတွေအတွင်မှာမြန်မာအလုံသမားတွေအတွက်အခွင့်အရေးဆောင်ရှောက်ကာကွယ်နိုင်မှုအလုံရှင်အလုံသမားကြားဆက်ဆံရေးကောင်းမွန်နိုင်မှုနဲ့အလုံသမားအခွင့်အရေးတောင်းဆိုမှုတွေမှာအလုံသမားခွဲစည်းတွေတမကတွေလွတ်လပ်စွာဖွဲ့စည်းခွင့်ရရေးနောက်လောကလာစာကိစ္စတွေကိုဆောင်ရွက်နိုင်မှုအလုံသမားတွေကိုယ်တိုင်ပါဝင်တဲ့အလုံသမားတမကတွေဖြစ်မြောက်ရေးမြန်မာနိုင်ငံအလုံသမားများတမကများအဖွဲ့ချုပ်နဲ့အလုံသမားဝန်ကြီးဌာနနောက်အပြည်ပြည်ဆိုင်ရာအလုံသမားအဖွဲ့ချုပ် ILO တို့ပူးပေါင်းပြီးတော့ဆောင်ရွက်နေတယ်လို့လည်းမြန်မာနိုင်ငံအလုံသမားတမကများအဖွဲ့ချုပ်ကပြောပါတယ်ရှင်
တော်ရှိမှာခင်ဗျမြမအစိုးရကနေပြီးတော့လှစ်တော်ကိုတင်သွင်းထားတဲ့ရုပ်တံလှင့်ဥပဒေမူကြမ်းကိုမြို့သားလှစ်တော်ကနေပြီးတော့ပြီးခဲ့တဲ့အပတ်တုန်းကအတည်ပြုပေးခဲ့ပါတယ်။ဒါပေမဲ့လည်းဒီရုပ်တံလှင့်ဥပဒေကြမ်းထဲမှာပါတဲ့အချက်လက်အချို့နဲ့ပတ်သက်ပြီးတော့သတင်းမီဒီယာသမားတော်များကမချေနှက်ကြတာတွေ့ရပါတယ်။ထူးဖြစ်တော့ဒီရုပ်တံလှင့်ဥပဒေမူကြမ်းဟာဆိုလို့ရှိရင်ဒီအစိုးရကချုပ်ကင်ထားတဲ့မီဒီယာတွေအစိုးရရဲ့မီဒီယာတွေကိုပို့ပြီးတော့အခွင့်အရေးပေးထားတယ်ဆိုပြီးတော့ဝေဖန်မှုတွေလည်းရှိပါတယ်။ဒါကြောင့်မလို့ဒီအခုလာမယ့်အင်ကာနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဒီရုပ်တံလှင့်ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသုံးသပ်ဖို့အတွက်အစီအစဉ်ထားပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေအနေနဲ့ View မြန်မာပိုင်းကိုဖုန်းနဲ့ဆက်သွယ်လို့ရပါတယ်။ဒါမှမဟုတ်ရှင်မိမိတို့ဆွေးနွေးမင်းများလိုတဲ့အကြောင်းအရာတွေကိုစားနဲ့လဲကြိုတင်ပေးဖို့ထားလို့ရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ View ရဲ့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမင်းများကြမဲ့သတင်းရှင်တွေကို View ကကြိုဆိုပါတယ်ခင်ဗျာ။
မနက်ဖြန်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ပါရခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်တင်ဆက်ပါမယ်အရင်ပရီဘောကလုပ်ငန်းရှင်ဘဝကနေလူကြိုက်များတဲ့နိုင်ငံရေးသမားဖြစ်လာသူဂျိုကိုဝီဒိုဒိုဟာဒီကနေ့တနင်္လာနေ့မှာအင်ဒိုနီးရှားရဲ့တတမမြောက်သမ္မတဖြစ်ကျန်းသစ္စာကျင်းပလိုက်ပြီဖြစ်ပါတယ်ကမ္ဘာတတိယအင်အားအကြီးဆုံးဒီမိုကရေစီနိုင်ငံမှာသမ္မတအဖြစ်သမရသည်ပေါ်ကြီးမားတဲ့မျှော်လင့်ချက်တွေရှိနေတယ်လို့စိန်ခေါ်မှုတွေကလည်းအမြောက်အများရှိနေပါတယ်ဂျကာတာကနေ VOA သတင်းတောက် Kate Lamb သတင်းပေးပို့ထားတာကိုမတ်တင်ဂီထက်ကပြောပြမှာပ
ါအင်ဒိုနီးရှားသမရဂျိုကိုဝီဒိုဒိုရဲ့ကျန်းသစ္စာကျင်းပပွဲကိုတော့အမျိုးသားလွှတ်တော်မှာတင်းလာနေကကျင်းပခဲ့တာမှာဩစတြေးလျစင်ကာပူနဲ့မလေးရှားနိုင်ငံတို့ကခေါင်းဆောင်တွေနောက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတို့တက်ရောက်ခဲ့ကြပါတယ
်ဘစ်မီလာဟီရော်ဟ်မန်ရဟီမ်Demi Allah saya bersumpah
ကျန်းသစ္စာကျိန်းဆိုပွဲမှာဂွန်ပြုချီတဲ့ပွဲတွေညနေခင်း rock ဂီတပွဲတွေနဲ့ဆက်ကူမီးပုံးပြန်တွေလွှတ်တင်တာတွေလည်းပါပါတယ်နေ့လယ်ခင်းမှာတော့ထောင်ပေါင်းများစွာသောထောက်ခံသူတွေကသမရသစ်ကိုကြိုဆိုဖို့ဂျကာတာရဲ့အဓိကလမ်းမကြီးတွေပေါ်မှာစုစည်းခဲ့ကြပါတယ်သမရသစ်မစ္စတာဝီဒိုဒိုဟာအင်ဒိုနီးရှားအခြေခံပြည်သူတွေရဲ့အင်တိုင်အားတိုက်ထောက်ခံမှုနဲ့အနိုင်ရခဲ့တာဖြစ်ပါတယ်နိုင်ငံရေးရာထူထောင်မှုတွေအရင်အာဏာရှင်ဟောင်းဆွာတိုခစ်ကအထက်တန်းလွှာတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေမရှိခဲ့တဲ့လူကြိုက်များတဲ့နိုင်ငံရေးသမားဝီဒိုဒိုရွေးကောက်ခံရမှုဟာဆိုရင်တက်တန်းနုနယ်သေးတဲ့အင်ဒိုနီးရှားဒီမိုကရေစီအတွက်အရေးပါတဲ့အပြောင်းလဲဖြစ်ပါတယ်ဖီလီတာဟာရာဖန်တက်ကတူကနိုင်ငံရေးသုံးသက်သူအလက်ဆတ်ဂျမဒတ်ကတော့ဝီဒိုဒိုကိုရွေးကောက်မှုဟာအင်ဒိုနီးရှားနိုင်ငံတွင်မျှော်လင့်ချက်တွေအပြောင်းလဲတွေရဲ့သရုပ်သကံပေါ်လာတယ်လို့ဆိုပေမဲ့သမရသည်အနေနဲ့များမြောင်လှစသောစိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေရတယ်လို့လည်းဆိုပါတယ
် I think his biggest challenge is going to be how to defend his policies
အကြီးမားဆုံးစိန်ခေါ်ချက်တွေကတော့သူ့ရဲ့မူဝါဒကိုဘယ်ပုံဘယ်နည်းနဲ့ကာကွယ်မလဲဆိုတာနဲ့နိုင်ငံရေးပုံစံမျိုးစုံကွဲပြားနေတဲ့လွှတ်တော်တွေမှာထောက်ခံချက်ကိုဘယ်လိုရနိုင်မလဲဆိုတာတွေပဲဖြစ်ပါတယ်
ဇူလိုင်လသမရရွေးကောက်ပွဲမှာမဲရလ53ရခိုင်နှုန်းနဲ့အနိုင်ရလာတဲ့သမရဝီရူတို့ဟာလွှတ်တော်တွင်အမတ်နေရာအများစုရထားတာတော့မဟုတ်ပါဘူး။ဆွာတိုလွန်ခေရွေးကောက်ပွဲပြုပြင်ပြောင်းလဲရေးကိုလွှတ်တော်ကရုပ်သိမ်းဖို့ဆောင်ရွက်နေပြီးဒေတာအကြီးအကဲတွေကိုဓာတ်ရိုက်ရွေးချယ်မှုကိုပါလက်တလုံးမှအဆုံးသတ်လိုက်ပါတယ်။ဒါကြောင့်လည်းအခဲမကြေဖြစ်နေတဲ့အတိုက်ခံတွေကသမရသည့်ရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုကြက်ကြက်ရဲ့လှုပ်လာနိုင်ပြီးဒီအစီအစဉ်တွေအကောင့်ထဲပေါ်ရေးအသုံးစရိတ်အတီးပြုတ်ဖို့ကိုပါညှင်းပယ်နိုင်တယ်ဆိုပြီးလဲစိုးရိမ်မှုတွေပိုများလာပါတယ်။အင်ဒိုနီးရှားရဲ့စီးပွားရေးက9နှစ်ကြာနှီးကွေးနေတဲ့အချိန်မှာ သမရတိကစီးပွားရေးဖွံ့ဖြိုးမှုကိုခုနှစ်ရာခိုင်နှုန်းအထိပြင့်မှတ်ထားပြီးအခြေခံအဆောက်အဦတိုးတက်စေဖို့ကျိုးနီစနစ်တွေလျှော့ချဖို့နဲ့နှောင့်နှေးနေတဲ့အစိုးရဖွဲ့စည်းပုံအကောင့်ထဲဖော်ရေးထုတ်ကိုပါကတိပေးထားပါတယ်။ဒါ့အပြင်သမရဝီဒိုတို့ကနိုင်ငံရေးအရာလူကြိုက်မများတဲ့ဆုံးဖြတ်ချက်ဖြစ်တဲ့အစိုးရကတစိ့တစ်ပိုင်းထောက်ပံ့ထားတဲ့လောင်စာဆီဈေးနှုန်းကိုမြင့်တင်ဖို့လဲကတိပေးလိုက်ပါတယ်။အရင်ကစီးပွားရေးသမားဟောင်းကနေမြို့ငယ်လေးရဲ့မြို့တော်ဝင်နောက်ပိုင်းမှာတော့ဂျကာတာမြို့တော်ဝင်ဖြစ်လာခဲ့သူသမရဝီဒိုတို့ကသူ့ကိုယ်သူတန်ရှင်းသူစည်းစားမကြောင်းသူအသေးစားစီမံခန့်ခွဲသူအဖြစ်ဖော်ညွှန်ပါတယ်။မစ္စတာဝီဒိုတို့ကပြည်ရင်းပြုပြင်ပြောင်းလဲရေးအပေါ်မှာအာရုံစိုက်တယ်လို့အင်ဒိုနီးရှားအမျိုးသားကာကွယ်ရေးတပ်ကတူနိုင်ငံရေးသုံးသက်သူယိုဟန်ဆူလီမန်ကပြောဆိုပြီးဒီအချက်ကြောင့်နိုင်ငံခြားရေးမူဝါဒအပေါ်မှာစိုးရိမ်မှုအနှင်းငယ်တော့ဖြစ်စေပါတယ်။
Basically, he got to get things done, which makes me think, or maybe kind of speculate that.
ငငညာရေးမူဝါဒနဲ့ပတ်သက်ပြီးတော့တိတ်ပြီးဥစားမပေးဘူးလို့ကျွန်တော်တွက်ဆပါတယ်။သူ့အနေနဲ့ဒီကိစ္စကိုကင်တွယ်ဖို့လိုပါလိမ့်မယ
်။သမရဝီဒိုတို့ကအရင်သမရဆူစီလိုဘန်ဘန်ယူရိုယူနိုလက်ထက်ကထက်နိုင်ငံခြားရေးဆောင်ရွက်ချက်တွေမှာရော့ကြမယ်လို့ကြဲကြဲပြန့်ပြန့်ခန့်မှန်းထားကြတာပါ။ဒါပေမဲ့လည်းသမရတစ်ကလွတ်လပ်ပြီးတပ်ဝင်မှုရှိတဲ့နိုင်ငံခြားရေးမူဝါဒနဲ့ကျွန်းပေါင်း 18,000 ရှိနေတဲ့အင်ဒိုနီးရှားနိုင်ငံကိုကမ္ဘာရေကြောင်မဟာမိတ်ကွန်ရက်ထဲကိုသွတ်သွင်းပြီးအင်ဒိုနီးရှားကိုအသွင်ပြောင်းဖို့တို့ကိုထပ်ခါတလဲလဲဂရိပေးပြောဆိုနေတာပါတနင်္လာနေ့သမရသည့်ရဲ့ကျန်းသစ်စာချင်းဆိုဘွဲမှာတော့ကျွယ်ဝပြည်စုံတဲ့အင်ဒိုနီးရှားနိုင်ငံစီကိုဥတီပြီးအတူတကွရွက်လွှင့်ချဖို့အတွက်အင်ဒိုနီးရှားပြည်သူအလုံးတင်းမောပေါ်ကိုတယောက်ကြဖို့တင်းပေါ်မာလိမ်မှုတယောက်အနေနဲ့ဖိတ်ခေါ်ပါတယ်လို့သမရသစ်ကပြောဆိုခဲ့ပါတယ်ရှင်
။မတ်တင်ခင်တိုက်စူးစီးတင်ပြခဲ့တာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။စာတိုက်ကတဆင့်ပေးပို့ခြင်းနဲ့ဆိုရင် VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြပချင်းည9:00-9:00ဝဲတီ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုဒူးကနေဖမ်းယူနားဆင်နေပါတယ်ည9:00-10:00အထိ Radio အစီအစဉ်တွေမှာဆိုရင်စီးပွားရေးကဏ္ဍတက်တန့်ရောင်းသတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာစာရာတွေကိုနားဆင်ရမှာပါကိုအောင်ကအခုသတင်းအချင်းချုပ်ကိုကြေညာပါမယ်
ကိုဗနီမျိုးကိုတိုက်ခိုက်နေတဲ့ကာဒစ်တိုက်ခိုက်ရေးသမားတွေကိုကူဖို့သွားတဲ့အီရတ်ခတ်တွေကိုစီးရီးယားနိုင်ငံနဲ့ဖျက်ချဝင်ရောက်ဖို့ကူညီခဲ့တဲ့အကြောင်းတူရကီကပြောပါရယ်။တနင်္လာနေ့မှာတူရကီနိုင်ငံသားရေးဝန်ကြီးကဖက်ရှမာဂါတပ်ဖွဲ့တွေကိုကူညီခဲ့ရတဲ့ပတ်သက်ပြီးသတင်းတောက်တွေကိုအသေးစိတ်တော့ပြောကြားမသွားပါဘူး။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာသမ္မတသစ်ဂျိုကိုဝီဒိုဒိုကဒီကနေ့အစောပိုင်းမှာပဲကျန်းသစ်စာသမ္မတအဖြစ်ကျန်းသစ်စာချိန်ဆိုလိုက်ပါရယ်။အင်ဒိုနီးရှားရဲ့နိုင်ငံရေးဘက်ကစစ်ဖက်တိုင်ဝမ်ကပါအခွင့်အထူးကမဟုတ်တဲ့နောက်လူလူကရွေးကောက်တဲ့ပထမဆုံးသမ္မတလည်းဖြစ်ပါတယ်သမ္မတကျန်းသက်စာကျင်းစုပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီလည်းတက်ရောက်ခဲ့ပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံဘက်ကနေဆက်မှာပြစ်ခတ်ရန်စမှုတွေလုပ်နေတာရပ်ဖို့တောင်ကိုရီးယားကတတိပေးလိုက်ပါတယ်အစဉ်ချင်းမဲ့စီးရေးရန်စမှုတွေကိုချက်ချင်းရပ်ဖို့မြောက်ကိုရီးယားကိုတတိပေးထားတဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကင်မင်ဆွတ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်ရပ်ပေါင်း42ရက်ကြာခဲ့တဲ့အထိအီဘိုလာရောဂါပိုးကူးစက်ခံခဲ့ရတဲ့သူမရှိတဲ့အတွက်နိုင်ဂျီးရီးယားနိုင်ငံဟာအီဘိုလာရောဂါကင်းရှင်းတဲ့နိုင်ငံဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ် WHO ပြောခွင့်ရရူရီဂမ်မာကဒီလိုတိုးတက်လာတဲ့အခြေအနေနဲ့ပတ်သက်ပြီးဒါဟာတကယ့်ကိုအောင်မြင်တဲ့ကိစ္စရပ်တစ်ခုဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်သတင်းပတ်တွေချီလာပြီးဖြစ်တဲ့ဟောင်ကောင်ဆန္ဒပြပွဲကိုပြပအင်အားစုတွေကကြိုးကင်ဆောင်ရွက်နေတာလို့ဟောင်ကောင် WHO ရေးမှူးကပြောဆိုလိုက်တာနဲ့ပတ်သက်လို့ဟောင်ကောင်ဒီမိုကရေစီကောင်းဆောင်တွေကညှင်းဆိုလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရေးမှုကမတ်တင်ဂီထိုက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိလိုင်းနိုမီတာ19.25ဒုကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါ။နောက်ထပ်2 ရက်ကြာမှကျွန်တော်တို့တခါပြန်ဆုံရအောင်လားခင်ဗျာ။
This program has come to you from the Voice of America, Washington.